American တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်သစ်ထပ်ပြီးတော့ထွက်ပေါ်လာပေမဲ့လို့လဲသမ္မတဒေါ်နယ်ထရန့်ကတော့သူ့အပေါ်အခိုင်အမာထောက်ခံထားဆဲဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ Kavanaugh အပေါ်ဆွဆဲမှုတွေကနိုင်ငံရေးရည်ရွယ်ချက်သက်သက်ဖြစ်တယ်လို့သမ္မတထရန့်ကဒီသတင်းပါကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုလိုက်တာပါ။သူ့အနေနဲ့ကေဗနော့ဘက်ကရက်တည်တယ်လို့လဲသမ္မတထရန့်ကပြောပါတယ်။1983-84ပညာသင်နဲ့ယေးလ်တက္ကသိုလ်အဆောင်ခံပါတီတစ်ခုမှာကေဗနော့ကအဖို့အချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမှန်အဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာပါ။နယူးယောက်ကစာဆောင်နဲ့တွေ့ဆုံမေးမြန်းမှုအတွင်းအသက်53နှစ်အရွယ် Deborah Ramirez ကဒီအဖြစ်အပျက်ကိုပုံဖော်ပြောပြပါတယ်။ Kavanaugh ကသူ့ရဲ့လေအင်ကန်နဲ့သူ့မရဲ့မျက်နှာကိုကတ်လာတာကြောင့်တွန်းထုတ်လိုက်တာမှာဆန္ဒမပါဘဲကိုက်မိသွားတယ်လို့ Deborah Ramirez ကပြောဆိုခဲ့တာပါ။ဒီသတင်းအပေါ်ရှုတ်ချတဲ့ကြေညာချက်တစ်စောင်ကိုအမေရိကန်သမ္မတအင်ပြူရောပြောခွင့်ရCarrie Kubek ကထုတ်ပြန်ခဲ့ပါတယ်35နှစ်ကြာခဲ့ပြီဖြစ်တဲ့အတိမပြုတ်နိုင်တဲ့ဒီဆွဆွဲချက်ဟာဆိုရင်လူကောင်းတယောက်ကိုဖျက်ဆီးပစ်လိုက်ဖို့ကြံစီတဲ့ဒီမိုကရက်တီရဲ့မဟုတ်မမှန်ပူပေါင်းလှုပ်ကြံမှုကြီးဖြစ်တယ်လို့အင်ဘူရောပြောခွင့်ရကပြောတာပါသမ္မတအင်ဘူရောအနေနဲ့တော့တရားသူကြီးကေဗနော့ကိုခိုင်ခိုင်မာမာထောက်ခံထားဆဲဖြစ်တယ်လို့ကြေညာချက်မှာပြောဆိုပါတယ် Ramirez ရဲ့ဆွဆွဲချက်ကိုကေဗနော့ကလည်းညှင်းပါတယ်ဒီဆွဆွဲချက်ကအခြေမြင့်မရှိတဲ့သဘုတ်လေလွင့်ပြောဆိုချက်အဖြစ်အင်ဘူရောကထုတ်တဲ့ကြေညာချက်ထဲမှာကေဗနော့ကပြောဆိုထားပါတယ်ရှင်